ငင်းပွားနေတဲ့ရေပိုင်တဲ့နယ်မြေပါဝင်တဲ့နိုင်ငံကူးလက်မှတ် passport အသစ်တွေတရုတ်နိုင်ငံကစတင်ထုတ်ဝေလိုက်တဲ့ပေါ်အိန္ဒိယနိုင်ငံကလည်းတုံ့ပြန်လိုက်ပါတယ်။တရုတ်နိုင်ငံကလာရောက်တဲ့ခီးသွားတွေရဲ့ပြည်ဝင်ခွင့်ဗီဇာတွေပေါ်အိန္ဒိယနိုင်ငံကလည်းသူ့ကိုယ်ပိုင်မြေပုံနဲ့တစိုက်တုံးတွေကိုထုတ်ပေးနေတာပါ။အိန္ဒိယနိုင်ငံကလည်းပိုင်ဆိုင်ကြောင်းပြောဆိုထားတဲ့ Arunachal Pradesh နဲ့ Assam ဒေသတွေကပါဝင်တဲ့မြေပုံကိုတရုတ်နိုင်ငံကလက်မှတ်တိမှာပေါ်ပြခဲ့တဲ့ပေါ်အိန္ဒိယကတုံ့ပြန်တဲ့အနေနဲ့လုပ်ခဲ့တာပါ။အိန္ဒိယရဲ့တစိုက်တုံးမှာတော့ဒီဒေသနှစ်ခုကိုအိန္ဒိယပိုင်ဖြစ်နေထည့်သွင်းထားပါတယ်။တရုတ်နိုင်ငံကနိုင်ငံကလက်မှတ်မှာပေါ်ပြခဲ့တဲ့မြေပုံနဲ့ပတ်သက်လို့အိန္ဒိယနိုင်ငံကတရားဝင်ကန့်ကွက်တာမျိုးရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။နိုင်ငံကလက်မှတ်အစ်မှာထည့်သွင်းထားတဲ့တရုတ်နိုင်ငံရဲ့မြေပုံထဲမှာတောင်တရုတ်ပင်လယ်ပြင်တွင်ဖိလစ်ပိုင်နဲ့ဗီယက်နမ်တို့ကပိုင်ဆိုင်ကြောင်းပြောဆိုထားတဲ့နယ်မြေတွေလည်းပါဝင်နေတဲ့အတွက်နှစ်နိုင်ငံစလုံးကတရားဝင်ကန့်ကွက်ထားကြပါတယ်။တရုတ်နိုင်ငံကနှစ်ပေါင်းများစွာကလေးကပိုင်ဆိုင်ကြောင်းပြောဆိုထားတဲ့ထိုင်ဝမ်ကျွန်းကိုလည်းတရုတ်နိုင်ငံကလက်မှတ်သေးရဲ့မြေပုံထဲမှာထည့်သွင်းထားပါတယ်။